၈၈မျိုးဆက်ကျောင်းသားကောင်းဆောင်ကိုချင်းမီ NLD လွှတ်တော်ကိုစလေဟောင်းကိုဖြိုးစရာတော်အပါအဝင်၄ယောက်ကိုတေတံပေးကုမြင့်လိုက်တဲ့လုပ်ရက်ဟာတရားဥပဒေကိုမထီမဲ့မြင်လုပ်တဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်လို့အမေရိကန်နိုင်ငံသားဝင်ကြီးဌာနကပြစ်တင်ရှုံချလိုက်ပါတယ်။မြန်မာနိုင်ငံပေါ်ဖိအားဆက်ပေးရေးနည်းလမ်းတွေကိုတခြားနိုင်ငံတွေနဲ့ဆွေးနွေးနေတဲ့အကြောင်းနဲ့မြန်မာနိုင်ငံရဲ့အခြေအနေဟာဘာမှမဖြစ်တဲ့ပုံစံမျိုးဆက်သွားလို့မရတော့ဘူးဆိုပြီးမနေ့ကသတင်းစာရှင်းလင်းပွဲမှာနိုင်ငံသားရေးဌာနပြောခွင့်ရ Net Price ကပြောပါတယ်။သတင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံနဲ့ပတ်သက်လို့ပြောကြားတဲ့အချက်တွေကိုကိုသိန်းထိုင်ဦးကကောက်နှုတ်တင်ပြမှာပါရှင်
။ We underscore that with the escalating violence with these horrific atrocities
that ကျွန်တော်မှုတွေဒုလာလာကျွန်မဖွေရကောင်းတဲ့ရက်စက်မှုတွေကျွလန်လာတွေကြောင့်စစ်ကောင်စီနဲ့ဘာမှမဖြစ်တယ်လို့ပုံမှန်ဆက်သွားဖို့မဖြစ်နိုင်ဘူးဆိုတော့အလေးနဲ့ပြောချင်ပါလေမြန်မာနိုင်ငံကိုစစ်သုံးဆောင်နေပြီးရောက်မှုနိုင်ငံအားလုံးကိုကျွန်တော်တို့ကတိုက်တွန်းချင်ပါလေနိုင်ငံတကာအလေးမှာစစ်ကောင်စီကိုဘယ်လိုအဆင့်နဲ့ပဲဖြစ်ဖြစ်အတိအမှတ်ပြုတာမျိုးတွေမလုပ်ဖို့ရှောင်ရှားဖို့တိုက်တွန်းပြီးတော့အာဆီယံအနေနဲ့လည်းအရင်ကမချင်သုံးခဲ့ဘူးတဲ့နိုင်ငံရေးအရကူစားမပြုတဲ့သူကိုပဲလာရောက်ခွင့်ပေးတဲ့မူကိုဆက်လက်ဆွဲကြိမ်မှုကျွန်တော်တို့ကတိုက်တွန်းချင်ပါလေ
We are urging all of our partners to step up that economic pressure, that political pressure on the regime.
ကျွန်တော်တို့ရဲ့မိတ်ဖက်နိုင်ငံတွေအားလုံးအနေနဲ့မြန်မာစစ်ကောင်စီပေါ်မှာစီးပွားရေးအရနိုင်ငံရေးအရပြည်အားတွေတိုးပေးဖို့ကျွန်တော်တို့ကတိုက်တွန်းချင်ပါတယ်။ဒီလောက်ရက်ကလူခွင့်ရေးနဲ့မြန်မာပြည်သူတွေကိုစော်ကားတက်ခတ်လိုက်တာတွေမဟုတ်ပါဘူး။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်တာကိုတွေ့မြင်လို့လည်းစမ်းနဲ့ချီတဲ့မြန်မာပြည်သူတွေရဲ့မျက်နှာကိုဖြတ်ရိုက်ပြီးတက်ခတ်လိုက်တာမျိုးသက်သက်မဟုတ်ပါဘူး။ဒီလိုကွတ်မြတ်တာကိုမလုပ်ပါနဲ့ဆိုပြီးရှင်းရှင်းလင်းလင်းမြစ်တာရက်ခံနေတဲ့အာဆီယံလက်ကျောက်ဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံနဲ့အာဆီယံခေါင်းဆောင်တွေရဲ့မြစ်တာရက်ခံချက်တွေကိုမသိကြိုးကြငင်းပယ်လိုက်တာဖြစ်ပါလေ
And we've made clear all along since February of last year that the costs on
စီကောင်စီကိုဗန္ဒာရေးအရာထိခိုက်စေမဲ့ဗန္ဒာရေးအရာဘေးဆက်ရမှာတွေပို့တို့လာမှာတွေကိုကျွန်တော်တို့အရေးယူမယ်ဆိုတာရှင်းရှင်းလင်းလင်းပြောပြီးသားပါကျွန်တော်တို့ဒဏ်ခတ်ရေးယူပြီးသားနဲ့ဒဏ်ခတ်ရေးယူဖို့ပြင်ဆင်နေတဲ့စီဝါရေးဖိအားတွေကြောင့်သူတို့ဘောမှာဗန္ဒာရေးရာထိခိုက်ပါးတွေတိုးလာအောင်ဆက်လက်လှုပ်ဆောင်သွားပါမယ်။ကျွန်တော်တို့ဘက်ကဘိတ်ဆို့ဒဏ်ခတ်မှုတွေကိုချိုးပြီးတော့ထုတ်ပေါ်တာမျိုးမဟုတ်ပါဘူး။ဒါပေမဲ့ရွေးချယ်မဲ့နေလအားလုံးကစစ်ကောင်စီရဲ့ချမ်းဖက်ရာမှာရေရှည်အသုံးပြုနိုင်မဲ့အဓိကဝင်ငွေရစီမဲ့ငွေကြေးတွေကိုဖြတ်တောက်ဖို့ပါ။ဒါတွေကိုရွေးချယ်စရာအဖြစ်ကျွန်တော်တို့စဉ်းစားနေပါလေ။ဒီလိုစဉ်းစားတဲ့အခါမှာစစ်ကောင်စီအနာရပြီးနောက်ပိုင်းအကြီးအကျယ်ဒုက္ခရောက်ပြီးသားမြန်မာပြည်သူတွေပေါ်လူသားချင်းစာနာထောက်ထားမှုအရထိခိုက်နိုင်ခြေတွေကိုလည်းကျွန်တော်တို့ထည့်သွင်းစဉ်းစားပါလေ။ဒါမှမဟုတ်ရွေးချယ်စရာနီလန်အားလုံးကျွန်တော်တို့မှာရှိပါလေ။ကျွန်တော်တို့လှုပ်ဆောင်သမျှဟာလက်တွဲပဲနိုင်ငံတွေနဲ့ဆက်ဆက်ဆောင်ရွက်ပြီးစစ်ကောင်စီအပေါ်မှာအပြင်းဆုံးတက်ရောက်မှုရှိမဲ့နီလန်တွေကိုစဉ်းစားနေတာဖြစ်ပါလေ
။ There are countries around the world that haven't done enough.
ကမ္ဘာ့နိုင်ငံတွေကဗစက်ကပဲဖြစ်တဲ့ဝေဖန်နေကြပြီးတော့တကယ်တမ်းတိတိယောက်ယောက်ရက်တွေလုံလောက်တဲ့လုံဆောင်နာမျိုးတွေရှိကြပါဘူး။ဗန္ဒာရေးရထိခိုက်စေမဲ့ကိစ္စမျိုးစစ်ကောင်စီနဲ့ပုံမှန်ဆက်ပြီးတော့ဆက်ဆံပတ်သက်လို့အလုပ်မဖြစ်တော့ဘူးဆိုတော့အဓိကလုံဆောင်ရမယ့်ကိစ္စတွေမှာထိရရောက်လုံဆောင်မှုပြက်ကွက်နေကြပါလေ
။ When the secretary met with Wang Yi not all that long ago, Burma was the topic.
ပြည်ပကြားသေးရင်တော့ပဲအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်နဲ့တရုတ်နိုင်ငံသားဝင်ကြီးဝမ်ယီတို့တွေ့ဆုံတဲ့အချိန်မှာမြန်မာနိုင်ငံရေးကိစ္စကိုဆွေးနွေးခဲ့ပါလေ။တခြားတရုတ်ဆိုရခေါင်းဆောင်တွေနဲ့လည်းမြန်မာရေးကိုဆွေးနွေးပါလေမြန်မာနိုင်ငံရှိသွားမဲ့လမ်းကြောင်းမှာတရုတ်နိုင်ငံနဲ့ဗိုလ်ပြီးဩဇာ Normal 90ရှိတဲ့နိုင်ငံမရှိဘူးလို့ပဲပြောရမှာပါတာဝန်တည်တည်လှုပ်ဆောင်မှုနိုင်ငံအားလုံးကိုကျွန်တော်တို့ကတိုက်တွန်းပါလေသူတို့ရဲ့ဩဇာလွန်မှုရှိန်ဝါကိုတုံ့ချပြီးအပြည့်အစုံဆောင်တဲ့မြန်မာပြည်သူတွေရဲ့အကျိုးအတွက်တုံ့ချလှုပ်ဆောင်နိုင်မဲ့နည်းလမ်းတွေကိုသုံးဖို့ကျွန်တော်တို့ကတိုက်တွန်းပါလေ
We are discussing additional response options that we could implement
မြန်မာနိုင်ငံရေးနဲ့ပတ်သက်လာရင်ကောင်တယ်ဖော်နိုင်မဲ့တခြားရွေးချယ်စရာနည်းလမ်းတွေကိုကျွန်တော်တို့ဆွေးနွေးပါတယ်။ကျွန်တော်တို့ရဲ့မိတ်ဖက်နိုင်ငံတွေအာဆီယံနိုင်ငံတွေသဘောထားတူတဲ့လက်တွဲပတ်တွေနဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းကလေးကမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့အတွက်ဆွေးနွေးခဲ့ကြတာပါ
။ Clear that the coup has done tremendous harm to the people of Burma hundreds of
ဒီတက္ကသိုလ်အနာသိမ့်လိုက်တဲ့အတွက်မြန်မာပြည်သူတွေအကြီးအကျယ်ထိခိုက်မြင့်နာခဲ့တယ်ဆိုတာရှင်းပါတယ်။အထိပ္ပယ်မဲ့အကြမ်းဖက်မှုတွေကြောင့်ယာနဲ့ချီပြီးတော့တတ်ခံခဲ့ရပါလေ။ဘယ်လိုစံကျင်တာတိုက်ခံလုပ်တာမျိုးကိုမှလက်မခံတဲ့စစ်ကောင်စီအောက်မှာတချို့ကအကျဉ်းသားတွေဖြစ်ဖမ်းဆီးခံရပါလေ။ဒီတော့ကျွန်တော်တို့နောက်တစ်ဆင့်စဉ်းစားရပါလေ။ ဖြစ်နိုင်ခြင်းနည်းလမ်းတွေကိုရှားပါတယ်ကျွန်တော်တို့ရှေ့တိုးလှုပ်ဆောင်မဲ့ခြေလမ်းတွေကြောင့်လူသားချင်းစာနာမှုအပေါ်ရိုက်ခတ်နိုင်ခြင်းတွေကိုလည်းကျွန်တော်တို့ထည့်သွင်းစဉ်းစားပါတယ်